လွန်ခဲ့တဲ့အောက်တိုဘာ14ရက်နေ့နဲ့15ရက်နေ့ကနော်ဝေးအခြေစိုက် EITI Extractive Industries Transparency Initiative တင်ဟာဇတ်တထုတ်ယူမှုဖွင့်လင်းမြင်သာရေးဘုတ်အဖွဲ့အစည်းအဝေးနေပြည်တော်မှာကျင်းပသွားပါတယ်။အနည်း20ကျော်စေအုပ်စုအတိုင်းဝိုင်းကလော်ဂျီအုပ်ပြီးချိန်ဝိုင်းလှုပ်ထားတဲ့လုပ်ငန်းမှာဖွင့်လင်းမြင်သာဖို့ဆောင်ရွက်တာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ကျေးဝိုင်းလုပ်တဲ့စေအုပ်စုဒလေးကိုမလိုလားသူတွေကပွင့်လင်းမြင်သာရေးကိုတောက်ခံပါတယ်။အဖွဲ့ဝင်ဖြစ်ဖို့စိတ်ဝင်စားကြကြောင်းအစိုးရကြေညာပြီးတနည်းအကြာ2014ဇူလိုင်လမှာအဖွဲ့ဝင်လောင်းဖြစ်လာပါတယ်။တိုင်းပြည်စီးပွားရေးနဲ့နောင်လာနောက်သားပြည်သူများရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ရွေတယ်လို့2012ဒီဇင်ဘာလထုတ်သမ္မတကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီး၅ဦးပါဝင်တဲ့အဖွဲ့ကိုတာဝန်ပေးပါတယ်။နောက်တော့အကောင့်တွေဖော်ဖို့အတွက်သတ်မှတ်တဲ့အတိုင်းအစိုးရပုဂ္ဂလိကကုမ္ပဏီနဲ့ရပ်ဖက်အဖွဲ့အစည်းကိုလည်းဒီပါဝင်တဲ့သုံးပင်ဆိုင်ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းနိုင်တဲ့အတွက် EITI အဖွဲ့ဝင်လောင်းအဖြစ်မြန်မာအစိုးရကိုလက်ခံလိုက်တာဖြစ်ပါတယ်။သုံးပင်ဆိုင်ညွန်ပေါင်းအဖွဲ့ဟာပုံမှန်အစည်းအဝေးနဲ့အလို့ယုံဆွေးနွေးပွဲတွေကျင်းပနိုင်တာတွေ့ရပါတယ်
။ပွင့်လင်းမြင်သာရေးကိုအဓိကထားတဲ့အတွက်တာဝန်ယူမှုဖြောင့်မတ်မှန်ကန်မှုအမျိုးသားအကျိုးစီးပွားကိုရှေ့ရှုမှုတိုင်းရင်းသားပြည်သူရဲ့သဘောထားနဲ့အကျိုးစီးပွားကိုအလေးထားမှုစင်စက်မပြတ်ဖွံ့ဖြိုးတိုးတက်မှုစတာတွေကိုသုံးမွင့်ဆိုင်အဖွဲ့ရဲ့အခြေခံမူအဖြစ်သတ်မှတ်ထားပါတယ်။အစိုးရပုဂ္ဂလိကကုမ္ပဏီနဲ့ရပ်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေပါဝင်တဲ့သုံးမွင့်ဆိုင်အဖွဲ့ရဲ့စွမ်းရည်ဟာအရေးကြီးပါတယ်။2012စုံစမ်းမှုအရရေနံဓာတ်ငွေနဲ့တတ်ထုလုပ်ငန်းမှာပွင့်လင်းမြင်သာမှုမရှိဆုံးနိုင်ငံဟာမြန်မာဖြစ်တယ်လို့ Revenue Watch Institute ကမနစ်ကထုတ်ဝေတဲ့ Resource Governance Index မှာဖော်ပြထားပါတယ်။ဥပဒေစည်းမျဉ်းတည်င်းဖော်ပြမှုစစ်ဆေးမှုအုပ်ချုပ်မှုစတာတွေမှာ58နိုင်ငံကိုလေ့လာတဲ့အခါနော်ဝေးကပထမရပြီးမြန်မာကနောက်ဆုံးပိတ်ဖြစ်ပါတယ
်။တရားစတာကိုဥပဒေမဲ့ထုတ်ယူနေသူတွေရှိကြောင်းအရက်ဖက်အဖွဲ့အစည်းတွေကအစိုးရကိုတင်ပြပြီးမဲ့အရေးမယူကြောင်းသိရပါတယ်။ဒီတော့အတွင်းရေနံနဲ့ဓာတ်ငွေရှာဖွေတဲ့လောက်ွက်36ခုကိုဘယ်သူပိုင်တယ်ဆိုတာသိကျင်လို့လန်ဒန်အခြေစိုက် Global Witness အဖွဲ့ကစုံစမ်းမေးမြန်းတဲ့အခါလောက်ွက်18ခုကကုမ္ပဏီအားလုံးဟာပိုင်ရှင်တွေကိုဖော်ပြကြတယ်လို့အော်တိုဘာလာထုတ် The Shell Starts to Crack မှာဖော်ပြထားပါတယ်မြန်မာကုမ္ပဏီ15ခုအနက်10ခုကပိုင်ဆိုင်မှုကိုဖော်ပြပြီး9ခုကမဖော်ပြပါဘူးမဖော်ပြလို့တဲ့နိုင်ငံခြားကုမ္ပဏီ17ခုရှိပါတယ်ပိုင်ဆိုင်မှုမဖော်ပြတဲ့ကုမ္ပဏီတွေထဲမှာလောက်ွက်တစ်ခုရထားတဲ့ IGE ကုမ္ပဏီနဲ့လောက်ွက်3ခုရထားတဲ့UNOG ကုမ္ပဏီတွေလည်းပါဝင်တယ်လို့ Global Witness အစီရင်ခံစာမှာဖော်ပြထားပါတယ
်။ဒီကုမ္ပဏီနှစ်ခုစလုံးဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ရဲ့ဩဇာခံတွေဖြစ်တယ်လို့ဇွန်လ26ရက်ထုတ် Financial Times သတင်းစာမှာဖော်ပြပါတယ်။ကုမ္ပဏီပိုင်ဆိုင်မှုကိုတည်တည်ကွယ်ကွယ်မသိရလေလေအလွဲသုံးစားလုပ်လို့ကောင်းလေလေဖြစ်နေပါတယ်။အာဏာပိုင်ရဲ့ဆွေမျိုးသားချင်းလျှို့ဝှက်ပိုင်ဆိုင်တဲ့ကုမ္ပဏီတွေကိုစစ်အစိုးရကလုတ်ပိုင်ခွင့်ချပေးလို့ရှိပါတယ်။တရံဇာတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI မှာအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာနိုင်ငံမှာအစိုးရနဲ့ကုမ္ပဏီတွေဟာလုပ်ပုံကင်ပုံနဲ့ပိုင်ဆိုင်မှုကိုကြေညာဖို့တာဝန်ရှိပေမဲ့ကုမ္ပဏီ18ခုဟာပိုင်ဆိုင်မှုကြေညာဖို့ပြက်ကွက်နေပါတယ်။ကုမ္ပဏီ28ခုကသာထုတ်ဖော်ကြေညာတဲ့အတွက်တရံဇာတာထုတ်ယူမှုမှာကြိတ်ဝိုင်းမရှိတော့ဘူးဆိုတာကိုမြန်မာအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေပြသဖို့လိုပါတယ
်။တရံဇာတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI ရဲ့ရွေးချက်ဟာရိုးရိုးရှင်းရှင်းလေးဖြစ်ပါတယ်။တဘာဝတန်းငွေရောက်လို့ရတဲ့ဒေါ်လာတွေပဲရောက်ကုန်တယ်လေ။အစိုးရဘာလုပ်တယ်လဲစတာတွေကိုတိုင်းသူပြည်သားကသိရှိနိုင်ရမယ်လို့ EITI အဖွဲ့ကယူဆပါတယ်။အဂတိလိုက်စားမှုမရှိနိုင်အောင်တရားစတာကုမ္ပဏီကိုပိုင်ဆိုင်ချုပ်ကင်သူတွေရထားတဲ့ contract စာချုပ်နဲ့ငွေစင်းအသေးစိတ်ကိုသိရှိဖို့ EITI အဖွဲ့မှတာဝန်ရှိလာပါတယ်။ဒါကြောင့်မို့မြန်မာအစိုးရနဲ့ကုမ္ပဏီတွေဟာ EITI အဖွဲ့ရဲ့လမ်းညွှန်မူဝါဒကိုအလေးအနက်လိုက်နာကျင့်သုံးဖို့လိုအပ်လာပါတယ်။ဒေသခံလူ့အဖွဲ့အစည်းနဲ့သဘာဝပတ်ဝန်းကျင်ကိုအန္တရာယ်ဖြစ်မဖြစ်ပြည်သူပြည်သားနားလည်နိုင်အောင်တရားစတာကုမ္ပဏီတွေအကြောင်းအသေးစိတ်သိဖို့လိုပါတယ်။ဒီလုပ်ငန်းမှာပွင့်ပင်းမြင်သာလေးလေးမတမာတဲ့ကုမ္ပဏီတွေကိုဟန်တားနိုင်လေသည်ဖြစ်ပါတယ်။ရင်းနှံဓာတ်ငွေစီမကဘဲတစ်တော်တတ်တူတွင်မြေယာစတဲ့သဘာဝအရင်းအမြစ်ဆိုင်ရာလုပ်ငန်း contract တွေပွင့်လင်းမြင်သာမှတာပြည်သူလူထုအကျိုးခံစားနိုင်မှာဖြစ်ပါတယ်။စီအုပ်စုနဲ့ခရိုနီတွေရဲ့ချိန်ဝင်းအဖြစ်ကပြည်သူအကျိုးပြုတရားစတာလုပ်ငန်းဖြစ်လာမှတာမြန်မာအစိုးရကိုပြည်သူကယုံကြည်လာပွဲရှိပါတယ်ခင်ဗျာ။